စကိုင်းတိုင်းဒေသကြီးကတာခရိုင်ထီးကြိုင်မြို့နယ်တွင်ကမရသိန်ကြီးရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တာကြောင့်အဆောက်အဦတချို့မီးလောင်ခဲ့ပါတယ်စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်နေတဲ့စကိုင်းတိုင်းကနေရာတချို့မှာစစ်တပ်ကနေမြေရှင်းလင်းရှာဖွေတာတွေကိုဆက်လုပ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
စကိုင်းတိုင်းဒေသကြီးကတာခရိုင်နယ်ကမရသိန်ကြီးရွာတဝိုက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်မယ်ထင်တဲ့နေရာတွေကိုစစ်ကောင်စီကဒီကနေ့ဇန်နဝါရီလ23ရက်အစောပိုင်းကတည်းကတိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။မရတင်ကြီးရွာကတော့ကချင်ပြည်နယ်နဲ့ကပ်နေတဲ့ကတာခရိုင်နယ်ကထီးချမ်းမြို့နယ်9မိုင်လောက်အကွာမှာရှိပါတယ်။ရွာပေါ်ဘုံကျဲတိုက်ခိုက်တာကြောင့်ရွာထဲကစားတင်ကြောင်းအပါအဝင်ဆောက်ဦးတချို့ထိခိုက်ပျက်စီးခဲ့တယ်လို့ထီးချမ်းဒေသခံတူဦးကပြောပါတယ်
။ဟုတ်ကဲ့လေရင်ကတော့ဒီနေ့မနက်မှလာကြည့်တော့ဗမာဒီနေ့ပြည့်စုံနိုင်ပါလေ။အဲမဲဒီယူနဲ့အမီတို့မှာပေါ့ဗျာ။အဲ့တော့အဲ့ဒီကတည်းကသူကမိုးလဲသုံးနေရတဲ့သူစူဒီပြစင်းနေပြီးတော့မှမနေ့ကကျတော့အဲ့နအမီတို့ကယူအောင်သူရောက်ခဲ့တယ်ပေါ့ယူပြီးတော့မှဝင်လို့လုပ်တော့တော်တော်များများပဲအနေနဲ့အချင်းပေါ့လေအထီးတွေ့တွေရှိတဲ့အခါကျတော့အဲ့ဒါကိုသူရှင်းနေတဲ့အနေနဲ့ဒီမင်းကအဲကျောက်ကနေဆင်းနေကြည့်တော့ပေါ့ကြည့်တော့တာတော့အဲယူအောင်ထိတော့ပြေယူအောင်ကစတင်ချောင်းကိုထိတယ်ယူယူလေးကသုံးနေတော့ထိတော့တာတော့လောလောဆယ်ရဆင်းပေါ့ဗျာကျွန်တော်ပဲယူရတဲ့ထိမကတ်နိုင်ကြတဲ့အနေအထားရှိတဲ့တွေ့တဲ့ဘာလို့ဒီကိစ္စလဲလို့လည်းအမြင်ရတော့တုံးနေပြီဒီလိုလေပေါ့ပြီးတော့မှကိုဘက်ကတော့ခုချိန်တော့တည်းလင်းသွားချိန်မှာတော့ထိလိုက်တဲ့ဉာဏ်ရတဲ့သင်္ကေတတော့မရှိဘူးဗျာပုံစံကတော့အပေါ်ကြီးတမားကြီးပါတော့ဒီလိုတွေတော့နည်းနည်းသိရတယ်လို့ပြောနေတယ်ကျွန်တော်တို့ဒီကိစ္စမျိုးရှိတယ်ပေါ့
စစ်ကောင်စီတပ်တွေဟာလွန်ခဲ့တဲ့3ရက်လောက်ကတည်းကအင်းတော်မျိုးဘက်ကနေခြေတက်လာတာဖြစ်ပြီးထီးချိုင်မျိုးကိုဗိုလ်ဓူးနေကရောက်ရှိစခန်းချပြီးတဲ့နောက်အနီးအနားနေရာတွေကိုနယ်မြေရှင်းလင်းနေတာလည်းဖြစ်ပါတယ်ဒေသခံတွေကတော့စစ်ကောင်စီတပ်တွေရောက်လာတဲ့အတွက်ကြိုတင်ပြီးကြေးရွာတွေကိုစွန့်ခွာထွက်ပြေးတင်းရှောင်ခဲ့ကြပါတယ်။ကတာမြို့နယ်ကမိုးဒါကြီးကြေးရွာကိုလည်းမနေ့ကစစ်ကောင်စီကလေရင်နဲ့ဘုံကျဲတက်ခိုက်တာကြောင့်နေအိမ်တွေမီးလောင်ကျွမ်းခဲ့ပါတယ်။တိုက်ပွဲတွေဖြစ်နေတဲ့စကိုင်းတိုင်းတွေကပြည်သူ့ကာကွယ်ရေးအဖွဲ့တွေရှိနေနိုင်တဲ့နေရာတွေပေါ်စစ်တပ်ကနေမြေရှင်းလင်းတက်ခိုက်တာတွေအခုရက်ပိုင်းစတိုက်လုပ်နေတာပါ။အနောက်မြောက်တိုင်းစစ်ဌာနချုပ်ရှိတဲ့မုံရွာနီးရင်းမပင်ခရိုင်ပလဲမြို့နယ်ကအုံနောက်ရွာမှာလဲဇန်နဝါရီလ10ရက်နေ့ကဒေသခံကာကွယ်တပ်ဖွဲ့တွေအစည်းအဝေးလုပ်နေချိန်စစ်ကောင်စီကလေကြောင်းကနေပါတိုက်ခိုက်ပြီးနေမြေရှင်းလင်းခဲ့လို့ဒေသခံတွေထွက်ပြေးခဲ့ကြပါတယ်ရွာထဲကိုစစ်သားတွေဝင်လာလို့ရွာသားတွေထွက်ပြေးခဲ့ရတယ်လို့ပလဲမြို့ကတူကပြောပါတယ
်ရှင်နေအစိုးရရွာထဲမှာသူတို့မှုထတာရွာရှိတဲ့အိမ်တွေကစားကြရီပေါ့ဗျာဆန်နေပါလေဆိုရင်အကုန်လုံးနားနေပါလေကုန်ဖြန့်ကျက်ဖြစ်တာဘာသာတွေကကစင်တွေအနဲ့ပြည့်ရအောင်ဆိုတာတချို့ဆိုရင်အိမ်မှာအကန့်ခန်းတော့လက်ထက်ပါတဲ့ငွေတော့ပြည့်တွေပါလေတော့မှပြုတ်ကျတာတွေပါလေဆိုရင်အကုန်လုံးသူတို့ကကောက်ယူကြတယ်ပါလေအဝေးတွေပေါ့အခုရန်ဒီဆော့ကမိတ်ဆွေတွေကြွားနေပါလေမှာရွှေ့နေကြတာလည်းရှိတယ်တချို့တော့ဝက်တွေကတော့ရောက်ကျတွေပါလေတော့ဝင်ရတာပေါ့ဗျာမိတ်မလူတွေပါလေတော့ကြွားမှမရှိဘူးဗျာဘေးရွာလေးတွေမှာပဲနေကြတော့
အဲ့ဒီဒေသဘက်မှာစစ်တပ်ကအင်အားဖြည့်နေပြီးထိုးစစ်ဆင်ဖို့ပြင်နေပုံရတယ်လို့ပလဲ PDF တာဝန်ရှိသူတူကလည်းပြောပါတယ
်စစ်ကောင်စီဒီတပ်ဘက်ကဒီအလုံးရင်းနဲ့အားပြတ်ပြီးတော့အခြားနေမြေဒေသကြီးရတဲ့အထိသူတို့ဟိုထိုးစစ်ဆင်ဖို့ပြင်ဆင်ပြီးတော့လှုပ်ရှားနေတာကိုရှိရတယ်အဲလက်ရှိသူတို့ကဆော့ဆော့ဘိုင်းကပုံနှကားကိုသူအမီးရဖန်ဆီးဖို့ရန်စီရဲ့ပုံနှကားဖန်ဆီးမှုတွေမြောက်သွားတဲ့အခါမှာဒီလက်ရှိပလဲမျိုးနယ်ကိုတော့အလုံးစင်းနဲ့ထိုးစစ်ဆင်ဖို့ပစရိနေမှာလှုပ်ရှားမှုတွေစတင်ပြီးလုပ်နေတာပေါ့။ PDF တွေကလုံးဝစောင့်ကြည့်နေတာနဲ့လိုက်လံပြီးတော့ဟိုကျွန်တော်တို့အနေထားလိုက်ရွေးရှားမှုပဲရှိနေတယ်။ဘယ်လိုအနေထားရကျွန်တော်တို့ရှင်ဆိုင်လို့မဖြစ်သေးတဲ့အခါမှာတော့ထိတဲ့တကယ်ကုန်းကတော့မရှိသေးဘူး။အဲဒီထိတဲ့ဒီထဲသူတို့တိုးချစ်လာပြီးအဲ့လိုလုပ်လာမှဆိုရင်တော့အဲတက်ဆိုင်ရာကျွန်တော်တို့ရဲ့နီးပြီးပါနဲ့ကျွန်တော်တို့ရဲ့အဲဒါပုံစံမျိုးတွေကတော့ဖက်သက်ကနေပြီးတော့ကျွန်တော်တို့ပြန်လည်ခုခံတော့အပြင်အနေထားမှာပဲရှိတယ်ပြဟုတ
်။စစ်ကောင်စီတပ်တွေနေမြေရှင်းလင်းနေတဲ့နေရာတွေကကာကွယ်ရေးအဖွဲ့တွေအားကောင်းတဲ့တချို့နေရာတွေပေါ်လေကြောင်းတက်ခိုက်တာတွေကိုလည်းအားဖြည့်ပြီးတော့လုပ်နေပါတယ်။စေရေးအရာလူအရင်လေကြောင်းကနေတက်ခိုက်မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းပြောထားပါဗျာ။